COVID-19 seems to have had no impact on some of the key root causes.
ကိုဗစ်ကယောဂါကလူတွေထွက်ပြေးရလောက်စေတဲ့အဓိကအကြောင်းရင်းတချို့ပေါ်သက်ရောက်မှုရှိပုံမရပါဘူးစစ်ပွဲတွေအကြမ်းဖက်မှုတွေခွဲခြားဖိနှိပ်မှုတွေကကပ်ယောဂါဖြစ်နေချိန်မှာလည်းဆက်ပြီးဖြစ်နေပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောခဲ့တာပါဒါကြောင့်2020ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဒုက္ခသည်နဲ့နေရစွန့်ထွက်ပြေးရသူအရေအတွက်သုံးသန်းတိုလာတယ်လို့သူကပြောပါတယ်ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့ဒုက္ခသည်ဆိုင်ရာ Global Trends အစီရင်ခံစာအရဒုက္ခသည်နဲ့နေရစွန့်ထွက်ပြေးရသူစုစုပေါင်းကမ္ဘာမှာ82သန်း4သိန်းထက်မနည်းရှိနေပါတယ်။ကိုယ့်နေရမှာဆက်နေလို့မရတဲ့အခြေအနေတွေကြောင့်ထွက်ပြေးရသူအရေအတွက်များလာတာကလည်းကိုနှစ်ဆက်တိုက်ရှိနေပါတယ်။နိုင်ငံရခြားကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေက3ပုံ2ပုံကျော်ကမြန်မာနိုင်ငံအပါအဝင်5နိုင်ငံကဖြစ်တယ်လို့အစီရင်ခံစာမှာပြောထားပါတယ်။မြန်မာနိုင်ငံကထွက်ပြေးသူ 1.3 တန်းကျော်ရှိပြီးအများဆုံးကတော့ 6.8 တန်းနဲ့ဆီးရီးယားနိုင်ငံကဖြစ်ပါတယ်။ကမ္ဘာမှာအဆင်ပြေဆုံးနိုင်ငံတွေကကမ္ဘာဒုက္ခသည်28ရာခိုင်နှုန်းလောက်ကိုလက်ခံထားရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲပြိပခါတွေကြောင့်နှစ်စဉ်တန်းနဲ့ချီထွက်ပြေးနေကြပါတယ်။ကမ္ဘာနိုင်ငံပေါင်း160ကျော်မှာ69နိုင်ငံက2020ခုနှစ်အတွင်းကိုဗစ်ကပ်ရောဂါကြောင့်ဒုက္ခသည်တွေခိုလုံခွင့်တောင်းခံသူတွေကိုချွင်းချက်တဲ့တောင်နိုင်ငံနဲ့ဝင်ခွင့်မပေးခဲ့ဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ Global Trends အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်